ာကလေအချင်းလည်းနည်းနည်းမှန်းလို့မရဘူးဘောနော်နည်းနည်းတော့သိုးရင်တော့သိုးရင်ရရက်ကကြာလာတဲ့အတွက်သူတို့အန်ရတစုံတရာဖြည့်တဲ့အချိန်မှာသူတို့ရဲ့ device တွေနဲ့အတူတူရှိနေတယ်ဆိုရင်တော့ကျွန်တော်က survival လုပ်နိုင်မှုဇွဲပေါ့အဓိကတော့လူရဲ့ဇွဲလေးပဲကျွန်တော်မြင်သွားပြီးတော့လုပ်နိုင်မယ်လို့ထင်နေကိုဒါပေမဲ့အဲ့ဒီသူတို့ရဲ့ device တွေနဲ့သူတို့တခြားဒီနဲ့အန်ရတစုံတရာဖြစ်ခင်တော့မလွယ်တော့ဘူးပေါ့ကိုရဲ့ဒါလည်းအချိန်ကြီးပြောရတာပေါ့ကျွန်တော်တို့ကလည်းကုလူကုဆိုတော့မျောလင်းချက်လေးတော့ထားတော့ထားနေရသေးတာပဲကိုရဲ
့သူတို့ကရိတ်ခါရောခင်ဗျာ
ရိတ်ခါကကျွန်တော်ဒီပြီကိုတက်ဖို့အတွက်ဆိုတော့ကျွန်တော်အချမ်းကြီးတော့နှစ်ပတ်စာအတွက်တော့ကျွန်တော်ပြင်ဆင်ထားတာတော့ရှိတယ်ကိုသူတို့ပွားသွားနိုင်တယ်ပေါ့နော်နှစ်ပတ်စာ
မရောက်လုံးဟာတောင်တဲသမားကြီးပဲအထမ်းသမားမပါဘူးပေါ့ဒီဆင်းမှာ
ဟုတ်ကဲ့ကျွန်တော်တောင်တဲသမားကြီးတွေပါပဲ
အထမ်းသမားတွေကဘယ်ကင်ပ်တီလိုက်လဲခင်ဗျာ
အထမ်းသမားတွေကတော့ကျွန်တော်ဒီဘေးကန့်ဟိုဟာပေါ့တောင်း3000ကျော်တဲ့အမြင့်တီတော့သူတို့အထမ်းအဖွဲ့ရောကျွန်တော်ဂျန်တဲ့အဖွဲ့ဓာတ်တွေကအကုန်လုံးလိုက်တယ်ခင်ဗျာ
အဲ့ base camp ကနေပြီးတော့အဲ့ final assault အထိပေါ့လေအဲ့ camp ဘယ်နှခုဆောက်သွားပါလဲ
camp ဘယ်နှခုဆောက်သွားလဲဆိုတော့ကျွန်တော်တို့ base camp နေပြီးတော့မှဒီ22ရက်နေ့မှာကျွန်တော်စတက်ပါတယ် base camp 1နေပြီးတော့မှဒီ15900ဆိုတဲ့ဒီ2000လီးပါးအမြင့်ကိုသူတို့တရထက်တက်ပြီးတော့အဲ့ဒီ base 2မှာသူတို့စကန်ချရတယ်ချသွားတော့အဲ့ဒီမှာကျွန်တော်ချမ်းမြင်တရတဲ့လောက်ကဆိုတာကဒီသူတို့ကျွန်တော်ဒီမှာဟို message device တစ်ခုပါသွားတယ်ဗျဒီဆက်သွယ်ဟိုဒီ GPS ပေါ့နော် position လေးလက်လောင်လေးပို့ပေးနိုင်တဲ့ find me spot ဆိုတဲ့ဟို device လေးတစ်ခုပါသွားတယ်သူတို့ရဲ့ position နေနေပို့တဲ့အချိန်မှာကျွန်တော်ကဒီကနေပဲသူတို့ကမ်းမှန်းနေတယ်ပဲသူတို့ရောက်ရှိနေတဲ့လက်လောင်ကိုသိရတာဗျသိရတော့အဲ့ဒီ15900မြင်းကနေသူတို့နှစ်ရက်ကိုကျွန်တော်တို့ message မပို့ဘူးနောက်တည့်ရပို့တဲ့အချိန်မှာ16900ပေါ့နော်နောက်ဆုံးအချမ်းကြီးပြောရအောင်အဲ့လို base ကနေ PT ကအားလုံး100ရကျပါတယ်တက်သွားတာ
ဟုတ်ဆို100ရမှာနေတိုင်းနေတိုင်းတော့ message မပို့နိုင်ဘူးပေါ့အဲ့ဒါ battery ကြောင့်လားဟလား
အဲမဟုတ်ဘူးရအဲ့ဒီခါလေးကျတော့ဒီတက်ရတဲ့လမ်းကြောင်းနေတာအရန်ခက်ခဲတဲ့အတွက်သူတို့အနေနဲ့ဒီရဲလောက်မှာဒီလမ်းကြောင်းရှာတယ်သို့မဟုတ်ဒီတက်ဖို့နေရာတကူသူတို့ကြိုးစားတယ်ပြင်ဆင်တယ်ပေါ့နော်အဲ့မှာတော့သူစခန်းထောက်ပြီးတော့တက်ရတလေသူနားလာဆိုတာကအနာယူရမျိုးတော့မဟုတ်ဘူးသူတို့ကြိုးစားပြီးတော့ဆက်ပြီးတော့အမြင့်ကိုမရောက်နိုင်တဲ့အနေထားမျိုးတွေလည်းရှိတတ်ပါလေက
ဆိုတော့နောက်ဆုံးအဆက်အသွယ်ရခဲ့တာပဲအချိန်မှရခဲ့ပါလိမ့်မယ
်နောက်ဆုံးအဆက်အသွယ်ရခဲ့တာကဒီ31ရက်နေ့ညနေ4နာရီခွဲမှာ message တစ်ခါကျွန်တော်ရပါတယ်9နာရီမှာ message တစ်ခါဖတ်ရပါတယ်ဆိုတော့ဒီကျွန်တော်ပုံမှန်တော့တရက်ကိုတစ်ခါ message ပို့တယ်အနေထားမှာအခုနောက်ဆုံးသူတို့ message ပို့တဲ့ဟာလည်းကျွန်တော်တို့ဒီ Google ကနေကြည့်လိုက်တဲ့အချိန်မှာရဲ့ဟို race နဲ့မှာကျွန်တော်ရောက်နေတယ်ပဲကျွန်တော်ဒါတောင်ထိပ်ကိုအောင်မြင်အောင်ရောက်ပြီဆိုပြီးတော့ဟိုကျွန်တော်ကဟိုလက်ခံလိုက်ပါတယ်အပြီးတော့အခုနောက်ဆုံးရရှိထားတဲ့ကျွန်တော်ဒီအခြေဆိုင်အဖွဲ့နဲ့ဟိုကျွန်တော်တောင်ထိပ်ကိုတက်သွားတဲ့နှစ်ယောက်ကလည်းစကားပြောဆက်ပါတယ်ခင်ဗျာဒါအခြေဆိုင်အဖွဲ့နဲ့ P နဲ့ Summit D နဲ့တက်နေတဲ့ဟာတွေကတော့သူတို့လည်းဆက်တယ်ရတယ်ရတဲ့အချိန်မှာသူတို့4:20မှာတောင်ထိပ်ကိုရောက်ရှိတဲ့အကြောင်းနေ့9:00မှာဒီတောင်ပေါ်ကနှစ်ယောက်နဲ့တောင်ကြီးမှာခြံခဲ့တဲ့လူတွေနဲ့သူပေါ်မိနိုင်ငံတော်တချင်းအတူတူဆိုကြတဲ့အကြောင်းပေါ့နော်အဲဒီအတူတူဆိုပြီးတဲ့အခါမှာတောင်ပေါ်ကနှစ်ယောက်ကငါတို့ကတော့ဒီစကားပြောဆက်ကတော့တခဲအဖုံတော့မယ်တချီနေနေပြီဆိုပြီးတော့ပြောပြီးနောက်ပိုင်းမှာကျွန်တော်ဆက်တယ်မြင်ရတော့တာ
ဗျဟုတ်ကဲ့အဲဒီသူတို့တက်သွားတာဘယ်နှစ်ရက်ကြာအဲ့ဒါဟာ
ကနေတက်သွားတာအလုံး၁၀ရက်မြောက်နေ့ပေါ့ခင်ဗျဒီ22ရက်နေ့ကနေစတက်ပါတယ် base ကနေ31ရက်နေ့မှာကျွန်တော်တခဲရောက်တယ်ခင်ဗျ
ဆိုတော့ခမန်းကြီးအရာတောင်ထိပ်ကိုတက်တဲ့အခါတော့ပူကြမှာပေါ့ဆယ်ရက်ကြာမှဆင်းတဲ့လမ်းကအဲ့လောက်ထိကြာနိုင်သလားအဲ့ထက်မြန်မယ်လို့ခမန်းတာပေါ့နော
်အရှင်ကတော့ဘာပဲဖြစ်ဖြစ်ကျွန်တော်အတက်ထက်တော့ပူမြန်နိုင်ပါတယ်ခင်ဗျာ
ဆိုတော့သူတို့နဲ့လုံအောင်အဆက်အသွယ်ပြတ်ပြီးရှာဖွေအတွက်ပြင်ဆင်ရမယ်ဆိုတော့ဘယ်အချိန်မှာရှာဖွေကဲစီလုံငန်းတွေကိုစလုပ်ပါလိမ့်ခင်ဗျာ
ကျွန်တော်သူတို့စီကတည်ရင်ဆက်တဲ့အတိအကျရတာကတော့သူတို့ဟိုတောင်ထိပ်ကျတော့ဒီရဖွဲ့ဦးတောင်ကြီးအဖွဲ့တွေကစောင့်နေပုံမှန်အားဖြင့်4ရက်5ရက်လောက်နဲ့ဆင်းလာနိုင်ရောက်လာနိုင်တယ်။စကားပြောစက်ကတော့ပရိကုံသွားပြီဆိုပြီးတော့သူတို့ကအဲ့ဒီမှာစောင့်နေပါတယ်။ base camp မှာပဲခြေပြီးပြီးစောင့်နေ။အဲ5ရက်6ရက်မြောက်လောက်မှာမြောက်တဲ့အတွဲသူတို့တောင်ကြီးမှာကြံခဲ့တဲ့ဒီဒေသခံဝန်ထမ်းနဲ့ဒီကျွန်တော်အဖွဲ့ကအကြံပေးပေါ့နော်။သူတို့ဒီ16000ကျော်လောက်ကြီးသူတို့တက်ပြီးတော့စောင့်ကြည့်ရပေါ့နော်။သွားလဲရှာတယ်သူတို့ရောက်နေသလား။ဟိုပြန်ဆင်းလာပြီလားဆိုတော့တက်ကြည့်တဲ့အခါမှာသူတို့ကျွန်တော်ကတော့ကျွန်တော်တောင်တက်ပစ္စည်းကိရိယာမပါတဲ့အတွက်အဲဒီ16000ကျော်ကြီးပဲသူတို့တက်ရှာနိုင်နေကြ။ဟိုအဲ့ရအောင်သူတို့နှစ်ရက်တက်ရှာတယ်ပေါ့နော်။ရှာပြီး9ရက်နေ့ကျတော့ base camp မှာလည်းကျွန်တော်ဒီရိတ်ခါလုံးဝကုန်သွားပြီဖြစ်တဲ့အတွက်10ရက်နေ့ကျတော့တဟောင်းနှောင်းကိုပြန်ဆင်းလာတယ်။9ရက်နေ့ကိုတဟောင်းနှောင်းကိုရောက်တဲ့ရက်ညနေ4နာရီမှာသူတို့ဖုန်းဆက်တယ်လုံးဝကျွန်တော်သိရတယ်ခင်ဗျဒီတင်ပြကြအောင်။
အဲ့ရအခု တက်ပြီးတော့ဆရာက16000 ठी တက်ကြတယ်ဆိုတော့အထက်ကို6000ရောစီးတယ်ပေါ့ဟုတ်တယ်ဟုတ်အချမ်းပြင်
အာမဟုတ်ပြ3000ဝန်းကျင်ပဲရှိတော့တယ်ကို19000ဝန်းကျင်
ကျွန်တော်စဉ်းစားမိရလေအဲ့ဒီ3000ဝန်းကျင်ကိုအထီးသူတို့ရောက်မလာပဲနဲ့5000လောက်ကြာခဲ့တယ်ပေါ့တော်ကတကယ်တော့ဒီကလေးတွေဟာမြန်မာနိုင်ငံရဲ့ဂုံဆောင်အကစားသမားအင်မတန်ထူးချွန်တဲ့ပုဂ္ဂိုလ်တွေလို့ခေါ်ရပါလိမ့်မယ်ဒီတောင်တဲ့သမားတွေဟာ
ပါတယ်ခင်ဗျာဒီခါကားဘွားဒီတောင်ဟာဒါကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်ဆိုရင်တော့ဒါပထမဆုံးအချိန်တက်ရောက်အောင်မြင်နိုင်ခြင်းပဲဖြစ်ပါတယ်နိုင်ငံသားအကူအညီမပါဘဲနဲ့မြန်မာနိုင်ငံတောင်တသမားကြီးတဲ့ဟိုမြန်မာနိုင်ငံအလံပေါ့နော်ဒါတက်ရောက်အောင်မြင်တဲ့တမိုင်းလေးတစ်ခုပဲကျွန်တော်အသေးအနေနဲ့ဒါအားရောက်အဓိကကျွန်တော်စူးစမ်းပြီးဆောင်ရွက်နေတာပါခင်ဗျာ
မြန်မာကြီးပဲဆိုလို့နိုင်ငံသားရိယကောဘန်ခါတက်ရောက်အောင်မြင်ခဲ့ဘူးလို့လဲကျွန်တော်တွေ့ရတဲ့ဖွဲ့ပဲတွေ့ပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာဒီ1996စက်တင်ဘာဒီ15စက်တင်ဘာလတဲ့မှာပဲဂျပန်လူမျိုးအိုဆာကီနဲ့ဒီမြန်မာနိုင်ငံသားပေါ့နော်အဲဒီလိုမျိုးဒေတာကနမချုပ်စဉ်ဒီနှစ်ယောက်ပဲတရားအောင်မြင်ခဲ့ဘူးလားခင်ဗ
ျအခုတက်တဲ့လူတွေကသူတို့ចောင်းသားတွေလားခင်ဗျအ
ဲចောင်းသားတွေတော့မဟုတ်ခင်ဗျចောင်းပြီးသွားတဲ့လူတွေပ
ါလူတို့စိတ်ဝင်စားမှုဘယ်လောက်ရှိတယ်ပါလဲဒီကိစ္စကို
ဩဟုတ်ကဲ့ပါဗျာဒီလူတို့စိတ်ဝင်စားမှုဆိုတာဒီចောင်းတဲ့အားသားနည်းကတော့ဒီမြန်မာနိုင်ငံမှာတော့ကျွန်တော်ကြည်ကြည်ပြင်းပြင်းစိတ်ဝင်စားမှုအားနည်းနေပါသေးတယ
်မီဒီယာရဲ့ coverage အခုတောင်တဲ့သမားတွေပျောက်ဆုံးနေတဲ့ကိစ္စကိုဘလောက်သူတို့ကအရေးတူဒါပေါ်ပြပါသလဲခင်ဗျာလူလူရဲ့ထောက်ခံပံ့ပိုးမှုတွေပါလာအောင်ဒီကိစ္စကိုလူလူကစိတ်ဝင်စားရှိတာအောင်ဘလို့ရေးသားရေးသားသာပေါ်ပြကြတာကိုကုထွန်းအောင်တို့တောင်တဲ့သမားတွေအနေနဲ့ပုံဝင်ကြရပါရဲ့လား
အော်ဟုတ်ကဲ့အခုအချိန်ကြီးတော့ကျွန်တော်ဒီသတင်းမီဒီယာတွေကလည်းကျွန်တော်တို့တောင်တဲ့အဖွဲ့ရဲ့အခြေအနေတွေကိုသတင်းမီဒီယာပေါင်းစုံနေပါကစိတ်ဝင်စားနဲ့မေးမြန်းပါတယ်ပြီးတော့တတ်နိုင်တဲ့များနေ့စဉ်နေပါသတင်းချနယ်တွေမှာဒီကျွန်တော်တို့တောင်တဲ့ပြောဆုံးနေတဲ့နှစ်ယောက်အကြောင်းရဲ့သတင်းတွေကိုလည်းသူတို့ထည့်ပေးရပါတယ်သူတို့ဒီတတ်နိုင်နေမှာကုညီကလေးလုပ်နေတဲ့အတွက်မီးမြန်းတဲ့တော်ကျွန်တော်တို့အနေနဲ့တော့ဒီသတင်းမီဒီယာဘိုင်းနေနဲ့ကျွန်တော်တို့ဒီမြန်မာတောင်တဲ့နှစ်ယောက်နှစ်ယောက်ရဲ့အကြောင်းတွေရဲ့ဒီချင်းတောင်တဲ့ချင်းအကြောင်းတွေကိုတော့သူတို့ဖော်ပြပေးနေရလို့တော့ကျွန်တော်လက်ခံထားပါတယ်ခင်ဗျ
ဟုတ်ကဲ့အန္တပိုင်းအဖွဲ့အစည်းတွေရောခင်ဗျာအားများဆောင်ရွက်ပေး
အန္တပိုင်းကြီးကလည်းကျွန်တော်တို့ဒီမြန်မာတောင်တဲ့နှစ်ယောက်နှစ်ယောက်တက်ရောက်အောင်မြင်တဲ့ဆိုရဲ့သတင်းကိုတော့သူတို့ဒီတတိယချင်းမျိုးသူစောင့်မျှော်နေတယ်လို့တော့ကျွန်တော်တို့ဒီချင်းချင်းရဲ့တစ်ဆင်စကားတွေကြားသိထားပါဗျ။အခုကနေ့ကပေါ့နော်။ဒီအခုကျွန်တော်တို့ညောက်ဆုံးနေတဲ့အကြောင်းကိုကြားသိတဲ့အခါမှာဒီနိုင်ငံတော်ဆိုးရပိုင်းရောသမရပိုင်းဆိုင်ရာရောလိုအပ်တာကိုပံ့ပိုးကူညီနိုင်ဖို့သူတို့ဒီပူရောမှာရှိတဲ့ဒေတာကအာနာပိုင်းဖွဲ့စည်းအစည်းအဝေးကိုလည်းမှာကြားထားတယ်လို့သိရပါဗျ။ဒီသမရပိုင်းဆိုင်ရာဆိုရင်လည်းသမရ၄သမရရဟန်းရင်လိုအပ်တယ်လို့သုံးစွဲနိုင်ဖို့နဲ့လက်ရှိလည်းအိုကူညီထောက်ပံ့ရေးပစ္စည်းတည်ယူပူဆောင်ရေးရိခါပူဆောင်ရေးတွေအကုန်လုံးကိုဒီလုပ်ပေးနေပါတယ်ခင်ဗ
ျဒီတောင်တသမားတွေမှာကျွန်တော်တခုသိချင်တာကလေအဲ့လိုသက်ဆွန်းဆံပြားလုပ်ရတဲ့လုပ်ငန်းတွေအတွက်အသက်အမခံဆိုတာရောရှိပါလားခင်ဗျအ
ဲဒီအသက်အမခံကတော့ကျွန်တော်တို့ဒီထားမယ်ဆိုရင်တော့ရပါတယ်ခင်ဗျကြီးသွားအမခံပေါ့နော်လက်ရှိမြန်မာနိုင်ငံအနေနဲ့ကျွန်တော်ဒီအမခံလုပ်ငန်းအနေနဲ့ကတော့ဒီကြီးသွားအမခံတစ်ခုအနေနဲ့တော့ထားလို့ရပါတယ်ကျွန်တော်ဒီအလုံးစုံတဲ့အမှားကနေထားလို့ဆိုတော့ကျွန်တော်တို့လည်းမစုံစမ်းမမီးမြှင်းဘူးလို့တခြားတော့မသိပါဘူးခင်ဗျာ
နောက်တစ်ခုကအဲ့တောင်တဲ့သမားတွေပေး2000လောက်ခရီးအတွက်9ရက်ကြန့်ကြာခဲ့တယ်ဆိုတာသိတဲ့အခါမှရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစတင်လုပ်တယ်ဆိုတာနည်းနည်းနောက်မကျလွန်ဘူးလားကိုထင်အောင်ခင်ဗျာ
အာဟုတ်ကဲ့ဗျာကျွန်တော်ဒီဘက်ကလည်းဆက်သွယ်ရေးဒီအထက်ခဲရှိတဲ့အတွက်ကျွန်တော်တို့ဒီတောင်တဲ့နေတဲ့အဖွဲ့နဲ့ကျွန်တော်ဒီမှာကြံခဲ့တဲ့လူတွေနဲ့အဆက်အသွယ်ကဟိုရရှိမှုရန်နှီးတဲ့အတွက်ကျွန်တော်ဒါအချိန်ကာလတွေလေဟိုအရန်ချန်ချမှုရှိသွားတာပါဗျာ။ဘာလို့ကျွန်တော်သိရတဲ့အချိန်မှာလဲတတိုင်းပဲကျွန်တော်တို့အဖွဲ့အနေနဲ့ကရောဒီအခုလက်ရှိလှုပ်ရှားဆောင်ရွက်နေတဲ့ထူဖောင်ဒေးရှင်းအနေနဲ့ရော NIRI နဲ့ဟိုအချိန်ချန်ချမှုမရှိပဲတတ်နိုင်ဆုံးမြောင်းတော့စူးစမ်းနေတာကျွန်တော်သိရှိထားပါတယ်ခင်ဗျာ
။ True Foundation ကဘာကြောင့်ပါဝင်လာတာလဲခင်ဗျာ။သူတို့ sponsor လုပ်ပေးတာလားတောင်တဲ့အဖွဲ့ကို
အဲတောင်တဲဖွဲ့ကတော့စပွန်ဆာလုပ်ပြီးတာမဟုတ်ဘူးခင်ဗျဒီ True Foundation နိုင်ငံအနေနဲ့လည်းသူဒီတောင်တဲတာကိုလည်းဝါသနာပါတယ်ဒီတောင်တဲတာကိုလည်းသူဒီတောင်တဲထားတဲ့လူတွေကိုလည်းသူတို့အိကတော့ပံ့ပိုးပါတယ်ခင်ဗ
ျရုပ်နိုင်ငံကကယ်ဆယ်ရေးအဖွဲ့တစ်ခုလည်းရောက်နေရကြပါတယ်ဒီအဖွဲ့ရဲ့လှူဆောင်ချက်ကဘယ်လောက်ထိထိရောက်နေပါလဲခု
ရုပ်နိုင်ငံကဆောင်ရမယ့်အဖွဲ့ကတော့လောလောဆယ်ဒီ80ဆောင်ရနိုင်မှုတော့အချိန်ကြီးလောလောဆယ်မပေးသေးဘူးခင်ဗျသူတို့အဓိကပြန်ပြီးတော့ဟိုတိဘက်ကနေပဲပြန်ပြီးတော့လာပြီးပူးပေါင်းပါကြီးဆောင်ရမယ်လို့တော့ကျွန်တော်ကြားထားပါတယ်ခင်ဗျ ို့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအရေးပေါ်ကိစ္စရေးဖြစ်တယ်ဆိုတာနိုင်ငံတကာမှာကဒီကျွန်တော်တို့ပြောဆုံးသွားတဲ့နေရာရဲ့ latitude longitude position တွေတိမယ်ကျွန်တော်အန်ရည်နဲ့အနည်းဆုံးသူတို့ပြောဆုံးနေတဲ့နေရာနဲ့အနည်းဆုံးမှာရဟန်းရင်နဲ့ကြံတမ်းပြီးတွားရောက်နိုင်မယ်ဒီကိစ္စရဲ့အနိထားမျိုးမျိုးတွေအများကြီးခွာသွားတယ်ပေါ့နော်
ဟုတ်ကဲ့
တော်တော်ရင်မြင်နေတာနဲ့ဟုတ်ကဲ့သူကဒီခါဥပဒေတောင်ကိုရောက်ဖို့ပူတော်ကနေပုံမှန်တိုင်းလမ်းလျှောက်သွားမယ်ဆိုရင်16ရက်ကြာပါတယ်ဆိုတော့အခုရဟန်းရင်လည်းရာသီဥတုဆိုးရတဲ့အတွက်အဓိကမပြန်တမ်းနိုင်မယ့်နဲ့ကြံ့ကြံ့မှုတွေကြောင့်အဲ့လိုနဲ့နည်းနည်းသူတို့အဆင်မပြေဘူးလို့ကျွန်တော်ကြားသိပါတယ်က
ဟုတ်ကဲ့နောက်ဆုံးတစ်ခုဒီအခုဖြစ်တဲ့ဟာကိုသင်္ကန်းသာယူရောနောင်ကိုချီလင်းတောင်တက်လုပ်ငန်းတွေလုပ်မယ်ဆိုရင်ဘာတွေကြိုတင်ပြင်ဆင်သင့်တယ်ဆိုသင်္ကန်းသာများဘယ်လိုဟာတွေမျိုးရယူနိုင်ပါသလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒီအနေကြီးတဲ့တောင်မျိုးတွေကိုသွားတဲ့အခါမှာတော့တကယ်လို့မဖြစ်မနေစောစောလို့ဆက်သွေးရေးဆက်ပေါ့ခင်ဗျာဆက်သွေးရေးဆက်နဲ့ဒီကျွန်တော်တို့အတွက်လိုအပ်တဲ့စားနပ်ရိက္ခာလိုအပ်တဲ့တောင်တက်ပစ္စည်းအပြည့်အစုံလိုအပ်မယ်လို့တော့ကျွန်တော်ဒါတင်ကန်းကလည်းယူရပါတယ်ဒီကျွန်တော်တို့လိုအပ်ချက်တွေရှိခဲ့ရင်လည်းကျွန်တော်ဘက်ကဒီအနေဒီလည်းရှိနိုင်တယ်ဆိုတဲ့အနေထားတော့ကျွန်တော်ကြိုးပြရတာဟိုကျွန်တော်မှန်းလို့ရပါတယ်ခင်ဗျာ